အမေရိကန်အစိုးရကတံခတ်အရေးယူထားတဲ့မြန်မာနိုင်ငံကြားကုန်သွယ်မှုပန် MFTP နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝယ်ပန် MICP တွေရဲ့ငွေစည်းရုံးတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြီးဆုံးဆိုနယ်လီဘဏ်ကပိတ်လိုက်ပါတယ်။ဒါဟာစင်ကာပူ UOB ဘဏ်ပြီးရင်စစ်ကောင်စီနဲ့ဆက်သွယ်ဖြတ်လိုက်တဲ့အာရှနိုင်ငံတွေကဒုတိယမြောက်နိုင်ငံလည်းဖြစ်ပါတယ်။ခုလိုအမေရိကန်ဆိုရဲတန်ခတ်အရေးယူမှုတွေကိုပူပေါင်းထောက်ခံလာတဲ့သဘောဆောင်ပါသလားစီးပွားရေးနိုင်ငံရေးသီလသုံးသပ်သူတွေရဲ့အမြင်တချို့ကိုကိုရဲမွန်ကစူးစိပြီးတော့တင်ပြပေးပါမယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်အစိုးရဟာမြို့တော်ဓာကာမှာရှိတဲ့အမေရိကန်တန်ရုံးရဲ့တိုက်တွန်းပြောဆိုမှုနဲ့စစ်ကောင်စီရဲ့မြန်မာနိုင်ငံသားကုံသွယ်မှုပန်နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝန်ကြီးဘဏ်ကငွေစည်းရင်းတွေကိုဒီရက်ပိုင်းထဲမှာထိန်းသိမ်းထားလိုက်ပါတယ်မြန်မာဘဏ်တွေကအနှံ့ထားတဲ့ငွေတွေကိုထုတ်သွင်းခွင့်ပိတ်လိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဘိုင်းဆိုနယ်လီဘဏ်ကဒီရက်ပိုင်းထဲမှာပဲထုတ်ပြန်ခဲ့တာပါအလားတူပဲစင်ကာပူနိုင်ငံရဲ့အဓိကဘဏ်ကြီးဖြစ်တဲ့ UOB ဘဏ်ကလည်းမြန်မာနိုင်ငံနဲ့ဘဏ်ချင်းချိတ်ဆက်လုပ်ဆောင်နေတဲ့လုပ်ငန်းတွေရပ်ဆိုင်မဲ့အကြောင်းသိပ်မကြခင်ကပဲကြေညာထားတာပါအမေရိကန်အစိုးရအရေးယူထားတဲ့မြန်မာဘဏ်ကြီးနှစ်ခုနဲ့ချိတ်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့အမေရိကန်အစိုးရကတတိပေးခဲ့ပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲအခုလိုစင်ကာပူနဲ့ဘင်္ဂလားဒေ့ရှ်ဘဏ်တွေကမြန်မာဘဏ်တွေနဲ့လုပ်ငန်းတွေရပ်လာတာပါအမေရိကန်အစိုးရရဲ့ဖိအားပေးမှုကြောင့်ဖြစ်စေစစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်ဖြစ်စေဘင်္ဂလားဒေ့ရှ်ဟာလုံတဲ့နဲ့အရေးယူမှုတွေကိုလုပ်ခဲ့တာလို့နိုင်ငံရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေက VOA ကိုပြောပါတယ်မြန်မာနိုင်ငံရေးပြဿနာဟာပြည်တွင်းပဋိပက္ခထက်ပိုတဲ့နိုင်ငံတကာအခင်းအကျင်းပုံစံဖြစ်လာတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်ကလက်ခံလာပုံရကြောင်းနဲ့ဒီလိုအိမ်နီးချင်းတွေနဲ့မြန်မာအရေးကိုအလေးထားတဲ့နိုင်ငံတိုင်းကိုကြိုးဆိုကြောင်း India for Myanmar အဖွဲ့ကနိုင်ငံရေးလှိလာသုံးသပ်သူ Slime Dukha က VOA ကိုပြောပါတယ်
ခုလက်ရှိချိန်မှာအိန္ဒိယဖော်မြန်မာနေနဲ့ဒီအိန္ဒိယဆိုရကိုအင်းချင်းနိုင်ငံကောင်းပြည်ပြည်သားသားနဲ့ဒီမြန်မာပြည်မျိုးကိုဒီမိုကရေစီလှုပ်ရှားမှုကိုကိုယ်ညီပံ့ပိုးဖို့တွန်းအားတွေမျိုးစုံပေးတယ်ကျွန်တော်တို့တောင်းဆိုချက်တွေအမျိုးမျိုးလှုပ်ဆောင်နေချစ်တွေ့ချင်းမှာကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံအိန္ဒိယကနေတောင်မှကျွန်တော်တို့ကိုလက်မကြည့်တလို့ဖြစ်နေတဲ့ချင်းမှာဘင်္ဂလားဒေ့ရှ်ကိုကျွန်တော်တို့တောင်းဆိုမှုတွေတိတ်မလို့တောင်းနေလေပီတူရီယက်ခက်ခဲကြုံတွေ့နေမှုတွေအားလုံးကိုဒီတည်မြင်ပြီးတော့မှဒီလှုပ်ဆောင်ချက်တွေဟာကျွန်တော်တို့အနေနဲ့ဆိုတော့အမေရိကန်ရဲ့ဖိအားပေးမှုကိုအမေရိကန်ရဲ့တောင်းဆိုမှုကိုလိုက်လာတယ်ဆိုတာထက်ကျွန်တော်တို့ပြည်သူတွေအပေါ်မှာဆာလာပြီးတော့မှအင်းချင်းကောင်းပြည်သားတယ်လို့ပဲကျွန်တော်တို့ကပြောချင်ပါတယ်ခင်ဗျာ
။လက်ရှိမှာလည်းဘင်္ဂလားဒေ့ရှ်ဟာမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့အတွက်အခြားနိုင်ငံတွေထက်မြန်မာအပေါ်မှာစာနာစိတ်ထားနိုင်တယ်လို့ညင်ညောင်းတဲ့သူကပြောပါတယ်။ပြီးခဲ့တဲ့2022-2023ဘဏ္ဍာနှစ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ရဲ့နှစ်နိုင်ငံကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာတန်180ဆွန်းဆွန်းပဲရှိပါတယ်။အဲ့ဒီနှစ်မှာတရုတ်နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ6ဘီလီယံရှိနေတာပါ။ထိုင်းနဲ့ကအမေရိကန်ဒေါ်လာ6ဘီလီယံနီးပါးရှိပါတယ်။ဒီလိုဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံကုန်သွယ်ရေးမှာအကျိုးစီးပွားကြီးကြီးမားမားရှိတယ်မရှိဘူးဆိုတာထက်ဘင်္ဂလားဒေ့ရှ်ကောင်းဆောင်တွေရဲ့စစ်ကောင်စီကိုလက်မခံနိုင်ဘူးဆိုတာပြသလိုက်တာဖြစ်ကြောင်း Slime Dukha ကပြောပါတယ
်။ဒီမြန်မာအရေးမှာဒီနိုင်ငံတခြားနိုင်ငံတကာတွေဒီပို့ပြမအာယုံစိုက်ပေးတယ်ဒီကုင္ီပန်ပိုးပေးတယ်ဆိုရင်တော့ဒါမြန်မာနိုင်ငံမှာသူတို့ရဲ့ရင်းနှီးမြှုပ်နှံမှုများချင်းမများချင်းဆိုတာထဲသူတို့မြန်မာနိုင်ငံအရေးပုံမှာအလေးထားဖြစ်မြန်ဆုံးအဖြစ်ရှာနိုင်ရဲ့အတွက်အလေးထားကုင္ီပန်ပိုးမှုဒီကအင်မတန်မှအရေးကြီးပါတယ်ဒါကြောင့်မို့လို့အခုချိန်မှာဘင်္ဂလားဒေ့ရှ်ရဲ့လှုပ်ဆောင်ချက်တွေအားလုံးကဒီကျွန်တော်တို့ဒီတိုင်းပြည်အပြောင်းအလဲအတွက်လည်းအင်မတန်မှအထောက်အကူဖြစ်တယ်လို့ကျွန်တော်တို့ဒီမှတ်ယူနိုင်ပါတယ
်ဘင်္ဂလားဒေ့ရှ်အစိုးရပိုင်းဆိုနာလီဘဏ်မှာမြန်မာဘဏ်ကအနှံ့ထားတဲ့ငွေကအမေရိကန်ဒေါ်လာ100,000,000ရှိပြီးဒါတွေကိုထိမ့်သိမ်းထားလိုက်တာပါဘင်္ဂလားဒေ့ရှ်ဗဟိုဘဏ်ရဲ့ရှေ့ဆက်ညွှန်ကြားချက်တွေအပေါ်မူတည်ပြီးမြန်မာဘဏ်နှစ်ခုကိုအဆင့်တိုးပြီးအရေးထက်ယူဖို့လည်းရှိနေကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာရေးသားကြပါတယ်လက်ရှိဘင်္ဂလားဒေ့ရှ်နဲ့ကုန်သွယ်ရေးမှာငွေအလွှဲအပြောင်းအသွက်မြန်မာစီးပွားရေးဘဏ်ကိုအဓိကအားထားနေရတယ်လို့မောင်းတော်မျိုးကနေဆက်ကုန်တဲ့သူဖြစ်တဲ့ဦးခင်မောင်က VOA ကိုပြောပါတယ
်ကျွန်တော်တို့အထက်မှကြာတော့မြန်မာစီးပွားရေးဘဏ်တွေဆက်တာကိုကျွန်တော်တို့မောင်းတော်မှကြာတော့လေနိုင်ငံတိုင်းကအခုကျွန်တော်မြန်မာစီးပွားရေးဘဏ်တွေရှိတယ်အခုကောင်းတော့ကျွန်တော်စစ်တွေဆက်ကကြာတော့ဟိုတချို့ကုန်ပစ္စည်းတွေကြာတော့နိုင်ငံတိုင်းကခက်ခဲရှိတဲ့အတွက်ကြောင့်ဟိုကျင်းဝေးနိုင်စင်းနေပေါ့နော်ဒါပဲကျင်းဝေးနေတဲ့ကွန်ပျူတာတွေကအတန်အမြင့်လေးရှိပါတယ်တချို့ဟိုမောင်းတော့ကြာတော့ဒေါ်လာနဲ့လေကောင်းလာပြီတော့ဆင်းရဲတဲ့ထွေးလို့ထားပါတယ်တချို့ပုံတွေကလည်းဆက်ပြီးတော့တောင်းနေတော့တွေးပါဥတော်နေပြီတော့ဒါပေမဲ့ပုံတွေကတော့နေပြီးတော့နေတာပေါ့ဘာလို့လဲဆိုတော့ကျွန်တော်ဒီရစ်စစ်တွေကပုံတွေကကြာတော့ဒီမိုးတွင်းကလည်းရောက်လာပြီဆိုရင်ရ ရသည်လို့ဆိုမှုတန်နဲ့ခံရတဲ့အခါကျတော့ဟိုတင်ပေါ်မှုအားနေပါလေဟာဟိုအခုနေ့မှဆိုပြောဆိုတာပေါ့ဒီလိုဘက်ကလည်းဒီလိုနိုင်ငံဘက်ကလည်းနိုင်ငံဘက်ကလိုပဲနိုင်ငံခြားငွေသုံးစွဲမှုကိုဒီလိုနိုင်ငံမှာလည်းရှင်းရှင်းသုံးနေရတဲ့အပိုင်းရှိကြပါလေဒီလိုခါကျတော့ဟိုဝေယူမှုတွေပါတော်တော်လေးအားနေကြတာကိုတွေ့ရတယ်အဲ့ဒီချက်
ဒီနှစ်ပိုင်းကစလို့မြန်မာနိုင်ငံကတင်သွင်းတဲ့ကွန်ပျူစီတွေကိုဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းပြချက်မပေးဘဲကန့်တက်ခဲ့တာရှိတယ်လို့ဒီနှစ်ပိုင်းအတွင်းနှစ်နိုင်ငံကုန်သွယ်ရေးပမာဏတိတိတတ်တာကြာဆင်းသွားခဲ့ပါတယ်။အခုနောက်ပိုင်းရေချိုငါးတချို့ပြန်လည်တင်သွင်းခွင့်ပြုလာတာရှိပေမဲ့ပုံမှန်ကုန်သွယ်မှုအဆင့်ကိုတော့ပြန်မြောက်သေးတဲ့အကြောင်းနေဆက်ကုန်သွယ်ရေးတာဝန်ရှိသူတွေနဲ့ကုန်သွယ်တွေကပြောဆိုကြပါတယ်ခင်ဗျာ။